ပေးစာပြန်စာစီစဉ်ကနေကြိုဆိုလိုက်ပါတယ်ပထမဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ကင်းပြည်နယ်ဖအံမြို့နယ်ကကျွဲမှုတွေ့ကြရမှာဆိုလို့ရှိရင်လက်တအေးကကို6000နှုန်းနဲ့ KMU လက်နက်ကင်အဖွဲ့အစည်းကငွေကြေးကောက်ခံနေရဆိုပြီးတော့ကျမတို့ RFA ကိုပြောပြလာတာပါလက်တအေးကမှဘယ်လိုမျိုးတင်းနှံပဲစိုက်စိုက်အဲတအေးကကို6000နှုန်းနဲ့သူတို့ကကောက်ခံနေရတနှစ်လောက်ရှိနေပြီလို့ပြောပြလာတာပါဒီတနှစ်လောက်အတွင်းမှာဆိုလို့ရှိရင်ဒီလက်အေးကမှာဆိုလို့ရှိရင်ပေါ့နော်ဘာတင်းနှံပဲစိုက်စိုက်ဒီတင်းနှံတွေကထွက်သည်ဖြစ်စေမထွက်သည်ဖြစ်စေအောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေသူတို့ကတအေးကကို6000နှုန်းနဲ့ကောက်ခံနေတာဟာဒီဒေသခံတွေတော့ပေါ့နော်အဆင်ပြေမနေဘူးဒေသခံတွေကဒီဥစ္စာဝင်တော့ဝင်မှုဖြစ်နေတယ်ဒါတွေကိုမကောက်ခံဖို့အတွက်ပြောကြားပေးပါဆိုပြီးကျမတို့ RFA ကိုဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ရှင်နောက်ထပ်ပေးစာတစ်စောင်ကတော့စကိုင်းတိုင်းဒေသကြီးကလေးမြို့နယ်မှာရှိတဲ့စိုက်ကယ်ဘေးရွဲတွေကိုအရေးယူပေးဖို့ဆိုပြီးတော့ပြောကြားလာတာပါဒီလိုစိုက်ကယ်ဘေးရဲဆိုတာကမူရင်းစိုက်ကယ်ရဲ့ဘေးမှာပေါ့နော်ဘိန်းတလုံးအပိုတက်ဆင်ပြီးတော့အဲလူစင်းနှင်းမှုဖြစ်စေဒါမှမဟုတ်လို့ရှိလို့ရှင်ကုံစီတင်ဖို့ဖြစ်စေဘေးရဲသဘောမျိုးကိုသူတို့တွေကအပိုပေါ့နော်တင်ထားကြတာဖြစ်ပါတယ်ဒီလိုဘေးရဲတင်ထားတဲ့စိုက်ကယ်တွေကတရားဝင်တော့မဟုတ်ပါဘူးဒီစိုက်ကယ်တွေကိုဆိုလို့ရှိရင်ပေါ့နော်ဒီအဲကလေးမြို့မှာလည်းမကောက်ပေါ့နော်တခြားပေါ့ကျမတို့ရန်ကုန်မြို့မှာလည်းတွေ့မြင်ရတာရှိပါတယ်မန္တလေးမြို့တို့တခြားမြို့နယ်တွေမှာလည်းတွေ့မြင်ရတာမျိုးရှိပါတယ်ဒါတွေကတရားဝင်ဆိုတာတည်တည်ရဲ့နဲ့ပေါ့နော်ဒီကလေးမြို့ကတာဝန်ရှိသူတွေကဘာကြောင့်ရေးမြူတာလဲဆိုပြီးတော့ကျမတို့ RFA ကိုစာပေးဖို့မေးမြန်းထားတာဖြစ်ပါတယ်ရှင်
။ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ဒီစာကတော့ပြန်စာပါ။ကျမတို့ RFA မှာပြီးခဲ့တဲ့တစ်ပတ်ကပေါ့နော်။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုကြောက်လို့ဆိုပြီးတော့တရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာရွှေ့ပြောင်းလူသမားတွေကပြန်လာကျင်ကြပါတယ်ဆိုပြီးတော့စာရေးသားပေးဖို့လာတာကိုထုတ်လွှင့်ခဲ့ပါတယ်။အဲ့လိုထုတ်လင်းခဲ့တဲ့အတွက်ကြောင့်မို့လို့ပေါ့နော်မြန်မာတန်ယုံကတရှိသွားပြီးတော့ဒီတရုတ်နိုင်ငံမှာမြန်မာရွှေ့ပြောင်းလူသမားတွေရောက်ရှိနေတဲ့မြို့နယ်တွေကိုသူတို့တွေအနေနဲ့တရှိနေပြီးသူတို့ကိုဆက်သွယ်လာပါဒီလိုမျိုးဆက်သွယ်လာရဆိုလို့ရှိရင်သူတို့မြန်မာနိုင်ငံကိုပြန်ခေါ်ပေးပါမယ်ဆိုပြီးတော့ပြောကြားလာတာတွေရှိရဲ့လို့ကျမတို့ကိုတဖန်ပြန်ပြီးတော့ဖုန်းနဲ့ဆက်သွယ်ပြောကြားထားပါတယ်ဒါပေမဲ့သူတို့မှာဘလို့အခက်ခဲထပ်ဖြစ်နေလဲဆိုတော့မြန်မာတန်ယုံက WeChat နဲ့ဆက်သွယ်ဖို့ဆိုပြီးတော့သူတို့ကိုပြောကြားတယ်လို့သိရပါတယ်ဒါပေမဲ့သူတို့ရှိမှာက WeChat အကောင့်တွေကအဖြတ်ခံထားတဲ့အတွက်ကြောင့်မို့လို့ပေါ့နော်ဒီ WeChat အကောင့်တွေအသုံးပြုလို့မရဖြစ်နေတာကြောင့်သူတို့မှာအခက်ဖြစ်နေရဲ့လို့လေကျမတို့ကိုနောက်ထပ်ထပ်ပြီးတော့တို့တွေအကြောင်းကြားပြီးတော့ပြောကြားထားတာဖြစ်ပါတယ်ရှင်နောက်ထပ်စာတစ်စောင်ကတော့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာဒီပေါ့နော်လက်လုတ်တက်နှက်တွေကိုဒီလက်နှက်ကျွမ်းကျင်တဲ့သူတွေကထုတ်လုပ်ပြီးတော့ရောင်းချနေတာကိုဒေသခံအယောက်20 30လောက်ကဒီလက်နှက်တွေကိုဝယ်ယူပြီးအသုံးပြုနေကြတယ်လို့အဲဒေသခံတယောက်ကပြောကြားထားပါတယ်ဒီလိုမျိုးအသုံးပြုတဲ့လက်နှက်တွေကတရားဝင်မှုဆိုတာသိပေမဲ့အဲအဲ့ဒီကဒေသခံပေါ့နော်တိုင်းရင်းသားလက်နှက်ကိုင်အဖွဲ့အစည်းတစ်ခုကဒီတက်နှက်ကိုင်တဲ့သူတွေကိုတက်နှက်တက်လက်ကိုလိုင်စင်သဘောမျိုးအနေနဲ့တစ်တောင်းလုံးကောက်ခံပြီးတော့ဒီဝတရားမဝင်တဲ့တနက်တွေကိုဒီပေါ့နော်အသုံးပြုခွင့်ပေးနေရဲဒါတွေဟာပေါ့မသင့်တော်တဲ့အကြောင်းအရာတွေဖြစ်တယ်ဆိုပြီးကျမတို့ RFA ကိုပြောကြားထားတာဖြစ်ပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းလဲဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
နောက်ထပ်စာတစ်စောင်ကတော့ရခိုင်ပြည်နယ်ကပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်အလဲကြီးကျေးရွာမှာနေထိုင်တဲ့ဒေသခံတအူးကပြေးပို့လာတာပါသူတို့ရဲ့အလဲကြီးကျေးရွာမှာနေထိုင်တဲ့သူတွေကိုတအိမ်တောင်ကိုတသိန်းထားမို့နှစ်သိန်းထုံးနဲ့ပေါ့နော်ဒီရခိုင်တပ်တော် A ကစက်ကြီးသဘောမျိုးကောက်ခံနေလို့သူကပြောပြလာပါတယ်အဲ့လိုစက်ကြီးသဘောမျိုးကောက်ခံလာတာကိုမပေးဘူးဆိုလို့ရှိရင်ဒီဒေသခံတွေကိုပေါ့နော်ဒီဗမာတက်မတော်ကလူတွေဗမာတက်မတော်နဲ့ဆက်သွယ်နေတဲ့လူတွေဆိုပြီးတော့နှိမ့်ဆက်ညှဉ်းပန်းတာတွေကိုလည်းလုပ်တယ်ဆိုပြီးတော့သူကပြောပြလာပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းဘလို့အကြောင်းအရာမျိုးတွေကိုပြောပြမယ်ဆိုတာကိုစောင့်ကြည့်နားဆင်နိုင်ပါတယ်ရှင်